မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အရေးကြီးရဲဆိုတာကိုလက်ခံတဲ့အကြောင်း UK ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ UK မှာရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ဗုဒ္ဓဟူးနေ့ကတွေ့ဆုံခဲ့ပြီးဗြိတိန်အစိုးရထုတ်ပြန်တဲ့ကြေညာချက်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။ရန်ကုန်အထွေထွေဆေးရုံကြီးပြင်ဆင်ဆောက်လုပ်ရေးအတွက်ကိုလည်းဗြိတိန်အစိုးရကအကူအညီပေးမယ်အကြောင်းကြေညာခဲ့ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမြတ်မွန်ကပြောပြပေးပါမယ်ရှင်။
ပြင်သစ်နိုင်ငံကနေ UK နိုင်ငံစီကိုခီးဆက်လာတဲ့ဒေါအောင်ဆန်းစုကြည်လန်ဒန်မြို့တော်မှာဗုဒ္ဓဟူးနေ့တုန်းက UK အစိုးရခေါင်းဆောင်ပိုင်းအပြင်အတိုက်ခံခေါင်းဆောင်တို့နဲ့ပါတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွေအကြောင်းခီးစဉ်မှာပါလာတဲ့ကိုနိုင်ငံလင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။မနက်ကကျွန်တော်တို့ဒီ UK ရဲ့ဝန်ကြီးချုပ် David Cameron နဲ့တွေ့ပါတယ်။နောက်ပြီးတော့ဒီဝန်ကြီးချုပ်နဲ့လည်းတွေ့တယ်။ကောင်နိုင်ငံသားရေးဝန်ကြီး William Hyde နဲ့လည်းတွေ့တယ်။ညနေဆိုလို့ချင်းကျွန်တော်တို့အတိုက်ခံခေါင်းဆောင်လေဘာပါတီကောင်းဆောင်အက်မင်နီဘန်နဲ့တွေ့ပါတယ်ကျွန်တော်တို့ဒီဝင်းကြီးချုပ်နဲ့တွေ့တဲ့အခါမှာလည်းအရင်မတွေ့ခင်မှာကျွန်တော်တို့ဝင်းကြီးတွေနဲ့တွေ့ပါတယ်နောက်သက်တော်အမတ်တွေနဲ့ပါတယ်ကျွန်တော်တို့ဝင်းကြီးချုပ်နဲ့တွေ့ပြီးတဲ့အခါမှာကျွန်တော်တို့ဒုတိယဝင်းကြီးချုပ်နစ်ကနက်နဲ့တွေ့ပါတယ်ဟုတ်ကျွန်တော်တို့မြန်မာနိုင်ငံကိုအကူအညီပေးဖို့နဲ့ရှေ့နိုင်ငံရေးပို့ပြီးတော့ကောင်းမွန်လာအောင်အပြောင်းလဲတွေပို့ပြီးကောင်းမွန်လာအောင်အကူအညီဝိုင်းပေးဖို့ပြောတာပါ
ဒေါအောင်ဆန်းစုကြည်ဟာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့အမှတ်30ဒေါင်းနင်းလန်းမှာတွားရောက်တွေ့ဆုံခဲ့တာပါဝန်ကြီးချုပ်ရုံးမှာမြန်မာနိုင်ငံကဒီမိုကရေစီအပြောင်းအလဲနဲ့လူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးခဲ့ကြတာမှာနိုင်ငံသားရေးဝန်ကြီး William Hague နိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီး Justin Greening အပြင်နိုင်ငံသားရေးရုံးဝန်ကြီး Hugo Sawyer တို့လည်းပါဝင်ခဲ့ပါတယ်ဆွေးနွေးပွဲအပြီး UK အစိုးရရဲ့ထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အရေးကြီးတယ်ဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့အမြင်ကိုဝန်ကြီးချုပ်ရောသူပါသဘောတူတယ်လို့နိုင်ငံသားရေးဝန်ကြီး William Hague ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်။2015ခုနှစ်ရွေးကောက်ပွဲဟာအပြည့်အဝဒီမိုကရေစီနည်းလမ်းကျရွေးကောက်ပွဲဖြစ်ဖို့အတွက်ဖွဲ့စည်းပုံကိုပြင်ဖို့လိုအပ်တယ်လို့ UK နိုင်ငံသားရေးဝန်ကြီး William Hague ကပြောပါတယ်။ပြခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာတကယ့်အပြောင်းလဲတွေဖြစ်လာတာကိုမြင်ခဲ့ရသလိုဒီအပြောင်းလဲတွေကိုဆက်လုပ်သွားဖို့အရေးကြီးတယ်ဆိုတာကိုလည်းထုတ်ပြန်ချက်ထဲမှာ Mr. Hague ကပြောထားပါဗျ။မြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာ UK အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနကအကူအညီတွေဆက်ပြီးတော့ပေးသွားမယ်ဆိုတာကိုလည်းထုတ်ပြန်ချက်မှာဖော်ပြပါဗျ။မြန်မာနိုင်ငံကကျန်းမာရေးနဲ့ပညာရေးပိုင်းမှာတိုးတက်စေဖို့အပအဝင်မြန်မာနိုင်ငံအတွက် Starling ဘောင်တန်း90ကျော်ဒီနှစ်ထဲမှာသုံးဆွဲဖို့အာမခံထားတယ်လို့နိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီး Justin Greening ကပြောပါတယ်။ပြည်သူတွေကိုဆင်းရဲရင်းကနေပြီးတော့ဆွဲထုတ်နိုင်မဲ့တာဝန်သိရင်းနှီးမြှုပ်နှံမှုတွေလုပ်ကြဖို့အတွက်ကုမ္ပဏီတွေကိုထောက်ပံ့ကူညီမှုတွေပေးနေတယ်လို့ဝန်ကြီး Greening ကပြောပါတယ်။ရန်ကုန်ပြည်သူစေယုံကြီးကိုပြင်ဆင်ဆောက်လုပ်ရေးမှာအကူအညီပေးသွားမယ့်အကြောင်းကိုလည်း UK အစိုးရကအတိအပြည့်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာအအိုဟောင်းဆောင်စေယုံတစ်ခုဖြစ်တဲ့ရန်ကုန်စေယုံကြီးပြင်ဆင်ဆောက်လုပ်ရေးအတွက်အဖွဲ့တစ်ဖွဲ့ကိုငွေကြေးထောက်ပံ့ပြီးတော့ပြင်ဆင်ဖို့လိုအပ်တာတွေသုံးသပ်စီစဉ်ဖို့ကိစ္စကိုဒေါအောင်ဆန်းစုကြည်နဲ့နိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီး Justin Greening တို့ဆွေးနွေးခဲ့ကြတာပါ။ရန်ကုန်ပြည်သူ့စေယုံကြီးပြင်ဆင်ရေးအတွက်ဒေါအောင်ဆန်းစုကြည်ရဲ့ကြိုးပမ်းမှုကိုထောက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံကကျန်းမာရေးစောင့်ရှောက်မှုဆိုင်ရာကျယ်ပြန့်တဲ့ပြုပြင်ပြောင်းလဲမှုတွေအတွက်ကိုလည်းထောက်ခံပံ့ပိုးသွားမှာဖြစ်တယ်လို့ဝန်ကြီး Greening ရဲ့ပြောကြားချက်ကို UK အစိုးရထုတ်ပြန်ချက်မှာကိုးကားဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာဗုဒ္ဓဟူးနေ့အစောပိုင်းကတော့အင်ရှစ်မင်းသား Charles နဲ့အချင်းရတော် Camilla တို့ကို Clarence House မှာတွားရောက်ပြီးတော့တွေ့ဆုံခဲ့ပါတယ်။လန်ဒန်မြို့တော်ခီးစဉ်အတွင်းအတိုက်ခံ Labour Party ခေါင်းဆောင် Ed Miliband နဲ့လည်းဒေါအောင်ဆန်းစုကြည်တွေ့ဆုံပါတယ်။ဒေါအောင်ဆန်းစုကြည်ဟာဒီကနေ့အကြမ်းရေးနေ့မှာတော့မြောက်ပိုင်းအိုင်ယာလန်က Belfast မြို့ကိုခီးဆက်ပါလိမ့်မယ်။မြောက်ပိုင်းအိုင်ယာလန်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလေ့လာမှာဖြစ်ပါတယ်။တောက်ကြနေကြရင်တော့ Sandhurst တော်ဝင်စစ်တပ်ကတူကိုတွားရောက်လေ့လာမှာဖြစ်ပြီးတော့ဘိုလောင်းတွေကိုဒေါအောင်ဆန်းစုကြည်မိန့်ခွန်းပြောကြားဖို့ရှိပါတယ်။အခုခရီးစဉ်ဟာဒေါအောင်ဆန်းစုကြည်ရဲ့တတိယမြောက်ဥရောပခရီးစဉ်ဖြစ်ပါတယ်။UK ကိုမလာခင်မှာသူဟာ Belgium နိုင်ငံ Luxembourg နိုင်ငံနဲ့ပြင်သစ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ဥရောပကော်မရှင်ဥက္ကဋ္ဌဥရောပပါလီမန်ဥက္ကဋ္ဌ EU ဥရောပသမ္မတနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။1990ခုနှစ်တုန်းကဥရောပပါလီမန်ကပေးထားတဲ့လွတ်လပ်စွာတွေးခေါ်မှု Sakharov ဆုကိုလည်းကိုယ်တိုင်လက်ခံယူခဲ့ပါတယ်။အခု UK ခီးစဉ်ပြီးရင်တော့ဒေါအောင်ဆန်းစုကြည်ဟာအီတလီနိုင်ငံကိုခီးဆက်ပြီးတော့မြန်မာဒီမိုကရေစီရေးအတွက်ထောက်ခံခဲ့တဲ့မြို့၅မြို့စီကိုသွားမှာဖြစ်ပါတယ်ရှင်။